ကမ္ဘာနယ်ဝန်း COVID-19 ကပ်ရောဂါကြာရောက်နေတဲ့အချိန်နေရဆန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေအနေနဲ့လိင်ကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခြေအနေပိုပြီးမြင့်မာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောလိုက်ပါတယ်။အခုလိုအချိန်မှာဒုက္ခသည်တွေနေရဆန့်ခွာထွက်ပြေးနေရသူတွေနဲ့နိုင်ငံမဲ့နေတဲ့အမျိုးသမီးတွေနဲ့မိန်းမငယ်တွေမတရားနှိမ့်ဆက်ညှဉ်းပန်းမှုနဲ့အကြမ်းဖက်မှုတွေမကြုံတွေ့ရအောင်အကာအကွယ်ပေးဖို့အရေးတကြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့ဒုက္ခသည်များအကာအကွယ်ပေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီး Gillian Tricks ကပြောပါတယ်။ကာယောဂါကုသမှုထိန်းချုပ်ဖို့အသွာလာပိတ်ပင်တမစ်တာကွာရန်တီးစောင့်ကြည့်ထားခံရတာအလုပ်တွေပိတ်ထားတာစတာတွေကြောင့်စီးပွားရေးကျဆင်းလာတဲ့အခြေအနေတွေကအမျိုးသမီးတွေနဲ့မိန်းမငယ်လေးတွေအသက်ရှင်ရက်တရေအတွက်ပြည်တစားဖြစ်လုပ်ကံရဖို့ဖိအားဖြစ်လာနိုင်တယ်လို့အသက်မပြည့်သေးပဲအိမ်အောင်ပြုဖို့မိသားစုတွေကတွန်းအားပေးတာမျိုးလဲကြုံရနိုင်တယ်လို့လက်ထောက်ကော်မရှင်နာမင်းကြီး Tricks ကပြောပါတယ်။ဒါကြောင့်နိုင်ငံတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေရေးဆွဲတာမှာအကြမ်းဖက်မှုတွေနဲ့ရင်ဆိုင်ရဖို့အခွင့်အလမ်းများတဲ့ဒုက္ခတဲ့အမျိုးသမီးတွေအတွက်ဦးစားပေးထည့်သွင်းစဉ်းစားဖို့ UNHCR ကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲကြားမှခွဲခြားမှုကြောင့်ဖြစ်ရတဲ့အကြမ်းဖက်မှုကနေလွတ်မြောက်လာသူတွေနဲ့ဒုက္ခတဲ့အမျိုးသမီးတွေအတွက် UNHCR ကအရေးပေါ်ငွေကြေးထောက်ပံ့ပေးနေတာပါ။ဒါပြင်ကြားမှခွဲခြားမှုကြောင့်ဖြစ်တဲ့အကြမ်းဖက်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအန္တရာယ်ရောပါရေးအတွက်အရေးပေါ်တုံ့ပြန်အကူအညီပေးရလို့အစီအစဉ်တွေအတွက်ညှိနှိုင်းဆောင်ရွက်တာတွေကိုလည်းလှူဆောင်နေပါတယ်ရှင်။